တိုင်းပြည်လုံးအတိုင်းအတာနဲ့အပြစ်ခတ်ရဲဆဲနိုင်ရေးအပိဓာစာချုပ်ချုပ်ဆိုနိုင်ဖို့တိုင်းရင်းသားခေါင်းဆောင်တွေနဲ့အစိုးရကြားကြိုးစားနေချိန်မှာပဲနှစ်ချီပြီးစစ်ဘေးဒဏ်ကိုခါးစည်းခံရတဲ့စစ်ဘေးဒဏ်တဲ့ပြည်သူတွေအရေးလျှို့ရှုမထားကြဖို့ဒုက္ခတွေအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။တိုက်ပွဲတွေပြင်းထန်နေစေဖြစ်တဲ့ကချင်ကိုကန့်စတဲ့တိုင်းသားဒေသတချို့ကစစ်ဘေးဒုက္ခတွေအတွက်အသက်လုံခြုံရေးဘဝရည်တည်ရေးအတွက်အာမခံချက်မရှိတဲ့အပြင်စားနပ်ရိက္ခာ၊ဆေးဝါးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအရေးတကြီးလိုအပ်နေတယ်လို့လည်းသိရပါတယ်။အပြည့်စုံကိုတော့ဆက်သွယ်မိမြန်တာရဲ့မတ်ဆူမွန်ကတင်ပြမှာပါ။
ဟုတ်ကဲ့ပါရှင်နိုင်ငံတော်သမ္မတရဲ့ရှေ့မှောက်မှာတိုင်းရင်းသားကိုယ်စားလှယ်တွေနဲ့အစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတို့တိုင်းနိုင်ငံလုံးအပြစ်ရက်စာချုပ်မူကြမ်းကိုလက်မှတ်ထိုးပြီးတဲ့နောက်အပိသက်လက်မှတ်ရေးထိုးနိုင်ကြရေးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေဒီသတင်းဘက်ကနေစလို့ကရင်ပြည်နယ်လော်ခီလာဌာနချုပ်မှာအကြိတ်အနည်းဆွေးနွေးအဖြေရှာညှိနှိုင်းနေကြဆဲဖြစ်ပါတယ်ဒီလိုငြိမ်းချမ်းရေးဖော်ဆောင်မှုကြိုးပမ်းနေချိန်မှာပဲကချင်ပြည်နယ်အတွင်းမှာကချင်လူမျိုးရေးတက် KIA နဲ့မြမစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာ၄နှစ်ပြည့်သွားပြီဖြစ်ပါတယ်။ကချင်လူမျိုးရေးအဖွဲ့ထိန်းချုပ်နေမြေရဲမှာရောအစိုးရထိန်းချုပ်နေမြေတွေတဲကကချင်စစ်ပြေးဒုက္ခတွေကတင်းချီရှိနေတဲ့အနေအထားမှာဒုက္ခတွေရဲ့အနာဂတ်အရေးအဓိကတာဝန်ရှိတဲ့သူတွေလစ်လူမရှုထားသင့်ဘူးလို့ကချင်ငြိမ်းချမ်းရေးကွန်ရက်ကကိုကျော်ကွန်းကပြောပါတယ်
။ဒီကတော့အစိုးရအစိုးရကတော့ရေမှုတာဝန်ခံမှုအားနည်းနေရရဲ့အမှန်တကယ်မြောက်ပိုင်းမှာရှိနေတဲ့ပြည်သူတွေကဒီနေ့ကဒါတွေပဲဖြစ်ပေတဲ့သူတို့ရဲ့အရေးဟာကျွန်တော်တတိုင်းပြည်လုံးရဲ့အရေးဖြစ်တယ်ဆိုတော့ကိုချစ်ချင်းစဉ်းစားနိုင်ဖို့ရဲ့နောက်တော့ဒီကိအရေးကြီးဆုံးကတော့လက်ရှိရင်းတိုင်းရဲ့ဖြစ်စဉ်ကအစိုးရနဲ့လက်မှတ်ကံတွေကဘလောက်အထိကိုရှေ့ကိုပဲတော်တော်လက်မှတ်တွေထိုးထိုးလုပ်နေလုပ်နေနောက်မှရှိနေတဲ့ပြည်သူတွေရဲ့ယုံကြည်မှုမရပဲနဲ့ပြည်သူတွေရင်းဆိုင်ကြုံတွေ့နေရတဲ့ဒုက္ခကိုကောင်းမွန်စွာဖြေရှင်းနိုင်ခြင်းမရှိပဲနဲ့ရှိရသွားရဲဆိုလို့ရှိရင်ဒီငင်းဖြစ်စေကရေရှည်တည်တတ်နဲ့ဆမနဲ့ငင်းကြရဖြစ်စေဖြစ်လာမှာမဟုတ်ဘူ
းဒုက္ခတဲ့စခန်းတွေထဲမှာခိုလုံနေရတာနှစ်ရှည်ကြလာပြီဖြစ်တဲ့နေရရင်ကိုလည်းမပြတ်နိုင်ကြသေးတဲ့စစ်ပြေးဒုက္ခတွေဒီအတွက်ဘဝအာမခံချက်ရည်တည်မှုရှိစေဖို့အစိုးရလွှတ်တော်နဲ့ကချင်ပြည်နယ်အစိုးရစားတဲ့တာဝန်ရှိတဲ့သူတွေဘက်ကဒုက္ခတွေရဲ့အရေးတကြီးဆောင်ရွက်ပေးဖို့ကိုကချင်ရေးလှူရှားသူတွေကကချင်စစ်ဘေးဒဏ်သင့်လေးနှစ်မြောက်နေ့မှာတောင်းဆိုလိုက်ကြပါတယ်
ဒီဒုက္ခတွေရဲ့အနေအထားကမတမ်းမလို့ဆိုရင်ရတဲ့အနေအထားကိုဖြစ်နေတယ်။မနှက်ဖြာအတွက်ကိုမစေစားတဲ့အနေအထားနဲ့မနှက်ဖြာစစ်ပွဲဖြစ်ရင်လည်းထောက်တိုးလာမဲ့ဒီအတွက်မှအမှန်ကန်ချက်မရှိဘူးဆိုတဲ့အနေအထားကိုဖြစ်နေတယ်။ဆက်ဒုက္ခတွေရဲ့နေရပြန်မှုအရေးကအစသူရဲ့ရှင်တာမှုသူရဲ့ဘဝလို့ဆိုလို့ကအများကြီးကိုထောက်ပြတော့ပြရအောင်ပါ။အဲ့တော့ဘာကြောင့်ဒီစစ်ပြေဒုက္ခတွေတင်းကျော်ရဲ့ကိစ္စကိုသူရကတော့လည်းရည်ရှိပြီးမှဒီကချင်းပြည်နယ်ရဲ့တရားစရာတွေကိုအဓိကထုတ်ယူသုံးသပ်နေတဲ့ပြည်တော်စုဆိုရကဒီကချင်းပြည်နယ်မှာရှိတဲ့ပြည်သူတွေရဲ့အရေးကိုဘာကြောင့်လည်းရည်ရှိနေရတာလဲဆိုတာကိစ္စအကြီးကြီးဒီစိတ်ဒုက္ခတွေအတွက်ဒီကန့်ကိုရံပုံဝင်အနေနဲ့ပြင်ပြရတယ်စနစ်ကြတာဘာမှမရှိဘူး
ကချင်ဒေသတွေကစစ်ပြေးဒုက္ခတွေတွေအရေးငြိမ်းချမ်းရေးလှုပ်ရှားဆောင်ရွက်နေသူတွေကတောင်းဆိုနေကြခြင်းမှာပဲကိုကန့်ဒေသတွေမှာလည်းနေ့စဉ်လိုလိုကိုကန့်လက်နက်ကိုင်တပ်ဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကပြင်းထန်နေစေဖြစ်တဲ့အတွက်ကိုကန့်ပြည်သူတွေဟာတရုတ်မြန်မာနယ်စပ်နဲ့စစ်ဘေးထံလွတ်ရာကိုထွက်ပြေးတိမ်းချောင်နေကြဆဲဖြစ်ပါတယ်တိုက်ပွဲတွေပြင်းထန်နေစေကိုကန့်လောက်ကိုင်ဒေသတွေကိုစစ်ပြေးဒုက္ခတွေတွေပြန်လည်နေရာချထားရေးအစိုးရဘက်ကစီစဉ်နေပေမဲ့စစ်ဖြစ်နေစေဖြစ်တာမို့ဒုက္ခတွေရဲ့လုံခြုံဒီဟာစိုးရင်ကြရပါပဲလို့ကိုကန့်ပြောခွင့်ရဦးထွန်းမြလင်းကပြောပါတယ်
။တို့တဲ့တော့ကျွန်တော်တကယ်ကိုဆိုစိတ်မကောင်းပါဘူးခင်ဗျ။တော်လည်းတော်တော်ဒုက္ခရောက်ပါတယ်။အခုလိုအချိန်လိုပူဆိုးပေါ့ဗျာ။ပြောမယ်ကျွန်တော်ဒီအခုဆိုရင်စိုက်ပြိုးရတဲ့ຢာတိရောက်နေပါပြီ။ဒါတို့ဒီကလည်းမလို့ရ။တော်တော်ဆိုရင်တို့လက်ဖက်ခူးတဲ့လူတို့အဲ့ဒီဒီလေလောက်တဲ့လူတို့ဆိုရင်ဒီဘဝသမတော်တွေကလည်းတော်ဒုက္ခပြီးတယ်လို့ကျွန်တော်ကြားရပါတယ်။အဲ့တော့ဒီလိုစိတ်မကောင်းပါဘူး။ကျွန်တော်တော့အေးအေးဆေးဆေးနဲ့ဒီငင်းချမ်းနဲ့လမ်းစဉ်နဲ့သွားချင်ပါတယ်ဒါပေမဲ့တစ်ဖက်ကအတိအမှန်မပြုတ်ဘူးကြကျွန်တော်ကလည်းတိုင်းရင်းသားတစ်မျိုးဖြစ်ပါတယ
်လက်ရှိတိုက်ပွဲတွေပြင်းထန်နေစေကိုကကချင်တအောင်စားတဲ့တိုင်းရင်းဒေသတွေအပြင်စည်ရဲတင်းမာနေစေရှမ်းရခိုင်စားတဲ့တိုင်းရင်းဒေသတွေကစစ်ပြေးဒုက္ခတွေဒီအတွက်အသက်အနည်းရဲ့လုံခြုံရေးရေရှည်ဘဝရည်တည်နိုင်ရေးပညာရေးစီးပွားရေးလူမှုရေးစတဲ့ဘဝအမှခံချက်တွေမရှိတဲ့အပြင်စားနပ်ရိက္ခာဆေးဝါးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကအရေးတကြီးလိုအပ်နေတယ်လို့လည်းဒုက္ခတွေအရေးကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်ရှင်